ုကိုပိုင်းကိုမြန်မာပြန်နေနဲ့တင်တဲ့အခါမှာကျမတို့ခုတင်မယ်အဘိဓမ္မာအဘိဓမ္မာထဲမှာဘာတွေပါတယ်လဲဘာတွေတည်တင်တာပါလဲလို့ပြောရင်အဘိဓမ္မာဆိုတဲ့တရားတော်ထဲမှာအဘိဓမ္မာ9ကျမ်းဆိုတဲ့ပါဠိမှာပဲကြည့်ကြည့်အဘိဓမ္မာထတင်ဃဟဆိုတဲ့နော်ကျမတို့တင်းချိုကျမ်းမှာပဲကြည့်ကြည့်အဘိဓမ္မာထဝိပါဝနီဆိုတဲ့ဒီဃကျမ်းမှာပဲကြည့်ကြည့်အဘိဓမ္မာဆိုတဲ့ကตาลွန်ทุเกเรธรรมดูธรรมลွန်มั้ยอภิสว่าอลွန်ตาลွန်เนทุเกเรธรรมสว่าเตยาดิตาลွန်ทุเกเรเตยาฤเดมาบาฤปามเลโลกจี้มาชื่อจากုံတော့ตัชชิตัตตวะใดติติญติไดเตยาจี้5မျိုးပါတယ်ติติติไดเตยาจี้5မျိုးကိုปาลีလို့ညေยะธรรมလို့ຕົງတယ်ညေยะธรรมညေยะธรรมเตยาညေရဓမ္မအဲ့ဒါဒီညာလေးကိုရေးထားတာကျမတို့ဒါဒီဒီစကလုံးလေးဒီဒါမျိုးအဲ့လားအမီးတို့တို့လေးရေးရင်အခရာဥအမီးရှေရှေလေးရေးညာကလေးမတူဘူးဒါကြောင့်ဒီအခရာဥနဲ့ညာလေးရေးထုံးရင်းမတူတယ်လို့အတန်ထွက်လဲမတူဘူးဒါကြောင့်အမီးလေးတို့တို့လေးရေးရင်ဥဆိုတဲ့အတန်ထွက်ပြီးတော့အမီးရှေရှေလေးတွေးရင်ညာကလေးညာဆိုတဲ့အတန်ထွက်ရမြန်မာစာပေမှာတော့ကျမတို့ညဆိုတာဒီတစ်မျိုးပဲရှိတယ်ဟုတ်ပြီနော်ဒါမြန်မာစာပေမှာညအဲ့ဒီညဒီပါဠိစာပေမှာကြည့်မယ်ဆိုရင်ညလေးနှလုံးဆင့်ထားတာကိုရေးထားတာပါဠိစာပေမှာတော့အဲ့ဒီလိုညကြီးနောက်ညကြီးလို့သုံးတယ်ပါဠိစာပေမှာတော့အဲ့ဒီညကြီးကိုတွေးခဲ့ရင်ညလေးနှလုံးဆင့်မယ်ညလေးနှလုံးဆင့်ကိုဒီမှာညကြီးလို့ပါဠိစာပေမှာသုံးတယ်ဒါသည်ပတ်ဆင့်စကလုံးနှလုံးဆင့်စကလုံးတို့တော့ရေးတဲ့အခါမှာညလေးကိုရေးပြီးတော့အဲ့ဒီလိုညလေးတလုံးဆင်းတော့ရေးထုံးလည်းမလှဘူး။စာရွက်မှာလည်းနေရာယူတဲ့အတွက်ကြောင့်ရှေးဆရာများကညလေးတလုံးရေးပြီးနောက်ညလေးကိုဆင်လိုက်တယ်။အဲ့ဒါညကြီးပဲ။ဒါကြောင့်ပါဠိစာပေမှာညကြီးတွေ့ညနှလုံးဆင်းအတန်နဲ့ထွက်ရလိမ့်မယ်။ဒါကြောင့်ကျမတို့ပါဠိစာပေတွေမှာဒါမျိုးတွေ့ခဲ့ပါတယ်။ဒီလိုစကလုံးမျိုးလေးဖတ်ဖူးပါလိမ့်မယ်။ဟုတ်ပါလား။ဒါတို့မြန်မာစာပေမှာဆိုရင်တော့ဒါညပဲဖြစ်တဲ့အတွက်ကြောင့်အညမညလို့ဖတ်ကြတယ်တကယ်တော့ဒါပါဠိစာပေဖြစ်တဲ့အတွက်ကြောင့်ဒီညကြီးတွေဒီညလေးနှလုံးဆင်ထားတဲ့အတွက်နှလုံးဆင်တွေ့ရင်အပေါ်တလုံးကိုအသက်တင်ရစမြဲဖြစ်တဲ့အတွက်ကြောင့်အပေါ်တလုံးအသက်တင်လိုက်တယ်တင်လိုက်တဲ့အသက်ဒီသူ့ရှေ့ကဘီးနဲ့ဆိုင်တဲ့အတွက်အာရေးညလေးသက်ဆိုအင်းဒီမှာညလေးတလုံးကြံတော့အင်ညမာရေးညလေးသက်ဆိုမင်းညာရေးညဆိုတာဖတ်လိုက်တော့အင်ညမင်းညလို့ဖတ်မှသာလင်အတန်အတွက်မှန်သွားတယ်အညမညလို့ဖတ်လိုက်ရင်အတန်အတွက်မှားပါတယ်ဒါတိထားရမယ်ဒါလေးထွန်းဤတူစွာပဲအခုကျမတို့ဒီနေရာမှာညာလေးညာကြီးတွေ့တိုင်းတွေ့တိုင်းမြန်မာစာပေမှာတော့ညာကြီးလည်းညပဲညာလေးလည်းညပဲပါဠိစာပေမှာတော့ညာကြီးတွေ့ရင်နှလုံးစင်းစကလုံးလို့တိထားပေးရမယ်။ဒါကြောင့်အခုကျမတို့အခုရေးထားတဲ့အပိုင်းဒီညာလေးရေးထားတဲ့အတွေ့ကျမတို့ကအမီးရှေရှေလေးတွေ့တဲ့အတွေ့ကြောင့်ညလို့သိရမယ်။အဲ့ဒီလိုတဘာဝတွေမသိတဲ့အတွေ့ကြောင့်ကျမတို့ကဟလာရေးထုံးနေလဲမမှန်ကြဘူး။ကိုရေးကျင်တယ်လို့ရေးကြတယ်။ဥပမာဆိုပါစို့ကျမတို့ရေးလိုက်ကြတယ်မြန်မာကိုနာမည်ကိုရေးတယ်ဥတင်လှလို့ရေးလိုက်တယ်သို့တော်လည်းသူကရေးရင်းနဲ့ပဲလက်ကအချိန်လွန်ပြီးတော့ရေးလိုက်တာမျိုးရောမရှိဘူးလားလှအောင်ဆိုပြီးတော့ရေးလိုက်တယ်အဲ့ဒါကိုအတန်တွက်တိုင်းဖတ်ရင်ညီးတင်လှဖြစ်သွားမှာပေါ့ဟုတ်ပါလားဥမဟုတ်တော့ဥဆိုရင်ဘာလုပ်ရမလဲအမီးလေးဒီအခေယဥဆိုရင်အမီးတူတူဖြစ်ရမယ်တိထားရမယ်ဒါလေးတွေသတိထားခဲ့ဖို့ဖြစ်ပါတယ်ဒါကြောင့်ကျမတို့ကအခေယဥဆိုရင်ဟဲ့လားသူ့ရဲ့အမီးလေးဒီတူတူလေးရေးရမယ်ညလေးဆိုရင်အမီးရှေ့ရမယ်ဒါကြောင့်ခုဒီနေရာမှာခုရေကြောက်တဲ့ဘုံမှာရေးထားတာကြတော့တဝေထိုးအခရာအေလာတဝေထိုးညလေးရေးလားညလေးရေးဖြစ်တဲ့အတွက်ကြောင့်တဝေထိုးညရေးညရပလကေရညရဓမ္မနော်ညရဓမ္မညရဓမ္မဆိုတဲ့အတိတ်ဘယ်ကကျမတို့ပါဠိလိုရေးထားတာပါဠိဖြတ်လိုက်မယ်ဆိုရင်ပါဠိစကလုံးကိုဖြတ်ချင်တယ်ဆိုပါဠိကိုတတ်ပလိုက်ရတယ်တတ်လိုက်ရင်တည်သွားမှာပေါ့တည်လိုက်ရင်ပြတ်သွားမှာပဲဒါကြောင့်ပါဠိကိုတတ်မယ်ဆိုအပေါ်တလုံးကိုအသက်တင်လိုက်တယ်တင်လိုက်တော့ဘလို့ဖြစ်သွားလဲညေရဒံညေရဒံဆိုတာကိုလေကျမတို့ကမဆိုတဲ့စကလုံးဒီရှေ့မှာတေးသေးတင်လို့ရေးလိုက်ရင်ပါဠိမှာတော့ဟာလာကျမတို့မြန်မာမှာတော့တေးသေးတင်လို့သုံးတယ်ပါဠိစာပေမှာနိဂဟိလို့သုံးတယ်ဒါနိဂဟိပဲတင်လိုက်တော့ဒါကိုဖတ်ရင်ပါလေညေရဒံ ဟာလေးဒီလေဘယ်ကလာလဲဆိုဥပမာဒီစကလုံးလေးတွေ့ပါလိမ့်မယ်လောကကြီးထဲမှာနေကြတဲ့တတဝါများတွေ့ကြုံနေရမယ်တရားတွေအကုန်လုံးကိုလောကထဲမှာတွေ့ကြုံနေရမယ်တရားတွေကိုပါဠိလိုလောကဓမ္မဟုတ်ပါလားလောကဓမ္မကိုပါဠိဖြစ်လိုက်တော့လောကဓမ္မအဲ့တော့ကိုလေကျမတို့ကမြန်မာဟာလာပါဠိစကလုံးနဲ့ရေးလိုက်တော့တေးသေးတင်တင်လိုက်တော့ဗါလေလောကဒံဟုတ်ပါလားလောကဒံဆိုတဲ့စကားလုံးတွေးလိုက်ရင်လောကထဲမှာနေတဲ့ပုဂ္ဂိုလ်တိုင်းတွေးကြုံရမယ်တရားပါပဲလောကထဲမှာတွေးကြုံရမယ်တရားတို့ဒီအကောင်းတွေရောမရှိဘူးလားအဆိုးတွေလည်းရှိကြတဲ့အတွက်အကောင်းတွေးကြုံတဲ့တရားတွေကိုအကောင်းလောကဒံအဆိုးကြုံရင်အဆိုးလောကဒံအကောင်းလောကဒံက၄ပါးအဆိုးလောကဒံက၄ပါးပေါက်လိုက်လောကဒံ၈ပါးကြားပူပြီးသားပါပဲဒါကြောင့်လောကဒံဆိုတဲ့စကလုံးဒီပါဠိစကလုံးဒီလောကဓမ္မကလာသလိုညေယဓံဆိုတဲ့စကလုံးဒီညေယဓမ္မကလာတယ်ညေယဓမ္မဆိုတာဒီဘာလဲလို့ပြောရင်တိသင်တိထိုက်သောတရားမြန်မာလိုပြောရင်ဘာလဲတိသင်တိထိုက်တဲ့တရားဒါဆိုရင်လောကကြီးမှာတိသင်နဲ့တိထိုက်တယ်တိသင်တိထိုက်သောတရားကိုပါဠိလိုညေယဓမ္မတရားလောကကြီးမှာတည်တည်တည်တိုက်တဲ့ညီအဓမ္မတရားဘယ်နှပါးရှိလဲဆိုရင်၅ပါးရှိတယ်ဒါလေးသိရတော့မယ်ဒါကြောင့်အဘိဓမ္မာတရားထဲမှာဘာတွေပါလဲဆိုရင်လောကကြီးမှာလူတွေနဲ့တွေမြမာတွေပုဂ္ဂိုလ်တတ္တဝါမရွေးတည်တည်တည်တိုက်တဲ့ညီအဓမ္မာတရားကြီး၅ပါးသင်ရလိမ့်မယ်အဲ့ဒီညီအဓမ္မတရား၅ပါးဒီဘာတွေလဲလို့ကျမတို့ကထပ်ပြီးတော့လေ့လာလိုက်တဲ့အခါညီအဓမ္မတရား၅ပါးထဲမှာပရမတ္ထတရားက၅ပါးပါမယ်ပရမတ္ထတရား sorry ပရမတ္ထတရား၄ပါးပါမယ်အဲ့ဒီပရမတ္ထတရား၄ပါးပါသလိုသူ့ကိုခေါ်ဝေါ်နေမယ်အသုံးဖြစ်တဲ့ပညာတစ်ပါးပါမယ်ဒါကြောင့်ညီအဓမ္မတရား၅ပါးကိုပြောပါဆိုရင်ပရမတ်နဲ့ပညာနှစ်ခုပါလိမ့်မယ်အဲ့ဒီပရမတ်ထတရားဒီဘယ်နှပါးပါမလဲ၄ပါးပါမယ်ပြီးရင်သူ့ကိုခေါ်ဝေါ်နေတဲ့အမိတင်ညာဖြစ်တဲ့ပညာတရားပါမယ်ဒါကြောင့်ညီအဓမ္မတရား၅ပါးကိုရေတွက်ပါဆိုရင်ပရမတ်ထတရား၄ပါးအပေါင်းရဲ့ပညာတရားတိတိတိတိုက်တဲ့တရားကြီး၅ပါးအဲ့ဒီ၅ပါးမှာအခုကျမတို့တွေအဘိဓမ္မာတရားကိုထိဆက်ခွင့်မရှိကြတဲ့အချိန်မှာဓမ္မမိတ်ဆွေတို့အခုဒါဒီနေ့မှာသင်တန်းလာတက်တဲ့ပုဂ္ဂိုလ်များဆိုရင်အဘိဓမ္မာဆိုတာဘာမှမသိခဲ့တဲ့အချိန်တည်နာလေတဲ့အချိန်ကနေစပြီးတော့ဟလာတိတက်တဲ့အချိန်ကနေစပြီးတော့ကလေးလေးအရွယ်ကစပြီးတော့ဒါကမေမေဒါကဖေဖေဒါကဖို့ဖို့ဒါကရုပ်ရုပ်ဒါကကြောင်ကြောင်ဒါကခွေခွေဒါကကာကြီးဒါကခါခွေ A B C D စသည်ဖြင့်ဒါကပထဝီဒါကသမိုင်းဒါကမြန်မာစာစသည်ဖြင့်ဒါက physics ဒါက chemistry စသည်ဖြင့်သင်လာသမျှအကုန်လုံးလောကီပညာတွေအကုန်လုံးမှာတိတိနေတာဒီကြောင်းနေတဲ့အချိန်ကလည်းကြောင်းနေတဲ့အရွယ်စီးပွားရေးနယ်ပယ်ရောက်တော့လဲစီးပွားရေးနယ်ပယ်စီးပွားရှာတဲ့အချိန်အိမ်အောင်ပြုပြင်တော့လဲတာရေးသမီးရေးကိစ္စတွေပါလာမယ်နောက်တစ်ခုကျမတို့လူမှုရေးကိစ္စတွေသာသနာရေးကိစ္စဘာသာရေးကိစ္စစသည်ဖြင့်ထိဆက်နေသမျှကျမတို့အဘိဓမ္မာနဲ့မတွေ့ထိသမျှကာလပတ်လုံးသင်ကြားတိနေတာတွေအကုန်လုံးဒီဘာကြီးပဲလဲပညာတည်းကြီးပဲတိလာကြတာပညာတော့တိကြတယ်ဘာမသိဘူးလဲဆိုပရမတ်ဆိုတာမသိခဲ့ကြအဘိဓမ္မာတရားကိုသင်လာတဲ့အခါမှာကျမတို့သုံးဆွဲနေတဲ့အမေဖေစသည်ဖြင့်ခေါ်ဝေါ်ထားတဲ့နာမည်တွေနာမည်ဆိုလည်းပြည့်ညက်ပဲအဒေါခင်လာဒီမှာဟာဥဟလာဥတီလာပါစသည်ဖြင့်နာမည်တွေဘလို့ပဲခေါ်ခေါ်ဒါကဓမ္မဘီဝါတင်တန်းเจ้าမှာဒါကတော့ရွှေတကုံစေတီပါဒါကတော့ဗဟန်ဂျာတော်ရလမ်းမှာဒီနာမည်တွေမှန်သမျှကြိုက်တာခေါ်ဒါကယူပဗေဒပါဒါကဓာတုဗေဒပါဒါကတတဗေဒပါကြိုက်တာတွေခေါ်အဲ့ဒါတွေအကုန်လုံးဒီပြည့်ညက်ကြီးပဲတရုတ်တရောင်နားလည်ဖို့ခေါ်ဝေါ်သုံးဆွဲနေတာအကုန်လုံးဒီပညာဒါကလူဒါကခွေးဒါကတိရိစ္ဆာန်ဒါကငရဲဒါကပြိတ္တာဒါကအတုရကေဒါကနတ်နတ်မာမဒါသည်စုမာရီနတ်ဒါတာဝရင်သာနတ်ဒါကတကြာမင်းဒါကမန္နမင်းဒါကဗြမာမင်းစသည်ဖြင့်နာမည်တွေကြိုက်တာပြောလူနဲ့ဗြမာတတဝါပညာအခေါ်ဝေါ်အကုန်လုံးဒီငါသူတစ်ပါးယောက်ျားမိန်းမပုဂ္ဂိုလ်တတဝါမကြံသုံးနေကြတာအကုန်လုံးဒီပညာပါပဲငါလို့သုံးနေဟလာတင်လို့သုံးနေနင်းလို့သုံးနေเนาะအဲ့ဒီမာမတခါတခြားဘာသာစကားနဲ့ပြောမယ်ဆိုယူလို့ပြောမယ်အိုင်လို့ပြောမယ်ကြိုက်တာပြောเนาะဝါလို့ပြောမယ်လူလို့ပြောမယ်ကြိုက်တာပြောကြိုက်တာပြောအကုန်လုံးဒီဘာကြီးပဲလေပြည့်ညက်တင်နေရွယ်သွားလာကြတယ်ပ ပြင်းရဆိုတဲ့တရားသည်ဖျားပွင့်တဲ့အချိန်မှာဖြစ်စေမပွင့်တဲ့အချိန်မှာဖြစ်စေသုံးလာသမျှအကုန်လုံးသည်ပြင်းညံနေမှာရွေးသုံးလာကြ။ဖျားရှင်ပွင့်ထွန်းလာတဲ့အချိန်ကြတော့မှပြင်းညံတယ်မကပဲလူလို့ခေါ်ထားတယ်နတ်လို့ခေါ်ထားတယ်မြမာလို့ခေါ်ထားတယ်ယောက်ျားလို့ခေါ်ထားတယ်မိန်းမလို့ခေါ်ထားတယ်အဲ့ဒီခေါ်ဝေါ်ထားသောပုဂ္ဂိုလ်တတ္တဝါရေထဲမှာတကယ်ထင်ရှားရှိတာဘာလဲလိုက်ရှာလိုက်တယ်တကယ်တင်ရှားရှိတာခါဆိုအခုဆိုဥပမာဆိုပါတော့ကျမတို့အားလုံးနာမည်ခေါ်တယ်ဘာတွေလဲလူတွေလို့နာမည်တက်တာလူမာမကျမတို့ဆိုရင်မိန်းမဒီဓမ္မမိတ်ဆွေတို့ဆိုရင်ယောက်ျားယောက်ျားမိန်းမလူနာမည်ခေါ်ကဲလူလို့ခေါ်ပြီဟုတ်ပါတယ်လူဆိုတာဘယ်နေရာကိုခေါ်တာလဲဒီနေရာကိုခေါ်သလားလို့ပြောလိုက်ဒီနေရာလူမဟုတ်ဒါကောင်ဟုတ်တယ်လားလူဆိုတဲ့နာမည်ပျောက်သွားဒါကောင်ဟုတ်သလားလို့ထပ်နေလိုက်ဦးခေါင်းဆိုတဲ့နာမည်လည်းဖြစ်ဒါကခေါင်းလားဆိုဇပင်ကြီးဟုတ်တယ်လားသဘင်လားလို့ပြောပြန်တော့လေသဘင်မှမဟုတ်တာဘယ်နေရာကိုသဘင်ခေါ်တာလဲလိုက်ရှာကြည့်မရှိတော့ဟုတ်ပြီနော်ဒါဒီမိမပါလို့ပြောတယ်ဘယ်နေရာကိုမိမခေါ်တာလဲဒါဟုတ်လားမိမဆိုတော့ဒါလက်ကြီးဖြစ်သွားပြီဒါလက်လားလို့မေးပြန်တော့လေဒါဒီလက်ဘဝဟာဒါလက်ဘဝလားမေးပြန်တော့မဟုတ်ဘူးအေးပြားဟုတ်လားအေးလားလို့မေးလိုက်ပြန်တော့လေမဟုတ်ဘူးစသည်ဖြင့်ပြောင်းပြောင်းသွားတယ်ဒါကြောင့်တကယ်ထင်ရှားမရှိဘူးဒါကြောင့်အခေါ်အဝေါ်ပြည့်ညက်ဆိုတဲ့သဘောတရားသည်အခေါ်အဝေါ်မျှပဲဖြစ်ပါတယ်တကယ်ထင်ရှားမရှိဘူးတကယ်လားလို့မေးလိုက်ပြောင်းလဲသွားတဲ့အတွက်ကြောင့်ဖောက်ပြန်တတ်တယ်ပြောင်းလဲတာကိုဖောက်ပြန်နေအခုတစ်မျိုးတော်ကြတစ်မျိုးလက်လားလို့မေးပြန်တော့လေလက်မဟုတ်ဘူးလက်ဖွာတဲ့လက်ဖွာလားမေးပြန်တော့လေလက်ဖွာမဟုတ်ဘူးအေးပြားတဲ့ဟုတ်လားမဟုတ်လားပြောင်းမသွားဟုတ်လားပြောင်းလဲသွားတဲ့အတွက်ကြောင့်ပြောင်းလဲတတ်တဲ့သဘာဝပြောင်းလဲတတဲ့သဘာဝကိုကျမတို့စာလို့ပြောရင်ဖောက်ပြန်တယ်အခုတမျိုးတော်ကြတမျိုးပြောင်းလဲတာကိုစာလို့ပြောရင်ဖောက်ပြန်တယ်ဖောက်ပြန်ပြောင်းလဲတတဲ့တရားကိုဘာလို့သုံးလဲပြဉ္ဉံဖောက်ပြန်ပြောင်းလဲတယ်လို့တကယ်ကိုထင်ရှားရှိသလားတကယ်လဲထင်ရှားမရှိဘူးထင်ရှားမရှိရအောင်လဲဘာလို့ခေါ်လဲပြင်းရပါပဲဟုတ်ပြီနော်နောက်တစ်ခုသူဒီဘာတဘာဝလည်းရှိလေသူ့ရဲ့တဘာဝဒီအမီဆိုတဲ့နာမဆိုတဲ့အခေါ်အဝေါ်မျှပဲရှိလားမရှိဘူးလားအမီနာမဆိုတဲ့အခေါ်အဝေါ်လေးလောက်ပဲရှိတာကိုဘာလို့ခေါ်ပါလဲပြင်းညာဒါကြောင့်ကျမတို့တည်နေတာတွေအကုန်လုံးလိလာခဲ့တာတွေအကုန်လုံးတည်နေခဲ့တာတွေအကုန်လုံးဒီဘာအတိနဲ့ယူပဲတည်လာခဲ့တာပြဉ္ဉံအတိကြီးပါပဲပြဉ္ဉံအတိကြီးနဲ့ပဲတည်လာခဲ့တာဒါအမေဒါအဖေအခေါ်ရောပဲအမေလားလို့ကြည့်ပြန်တော့အမေဆိုဘယ်နေရာကိုခေါ်တယ်လဲရှိလိုက်မရှိတော့ဘူးဟုတ်ပြီနော်အမေဒီမိန်းမပေါ့ဟုတ်ပြီနော်မိန်းမဘာလဲလို့ခြာပြန်တော့လဲမရှိပြန်အောင်ဒါကြောင့်တကယ်ထင်ရှားမရှိတဲ့သဘောပြောင်းလဲဖောက်ပြန်တတ်တဲ့သဘောအခေါ်ရောမီမြအတုံးသစ္စာပဲသုံးနေနေရာမှာတော့မှန်လားမမှန်ဘူးလားအတုံးဆွဲနေနေဒါဒီလူလို့ပြောတယ်မှားလားမှန်လားမှန်တယ်လေဒါလူကလူပဲပေါ့ဒါကတရိစ္ဆာန်လို့ပြောရင်လည်းမှန်နေတာပဲအဲ့ဒီတရိစ္ဆာန်မှဒါကကြောင်းဒါကခွေးဒါတကဘာလုံးအလုံးလူသားတွေအတိမတ်ပြုတ်ထားတယ်ဒါကြောင့်အဲ့ဒီလူအတုံးအခေါ်ဝော်များအတုံးသစ္စာနေနဲ့မှန်နေတာတွေဒီပညာပါပဲအဲ့ဒီမှာမှတကယ်ထင်ရှားရှိတာလိုက်ရှာတော့ဒါဒီလူတယောက်ပါဒါဒီမိန်းမတယောက်ပါလို့ပြောလာပြီအဲ့ဒီမှာတကယ်ထင်ရှားရှိတာလိုက်ရှာလိုက်တော့အဲ့ဒီလူဆိုတဲ့မိန်းမတယောက်ဒီတက်ရှိလားတမဲလားအသက်ရှိတယ်အသက်ရှိတယ်ဆိုတဲ့လူတယောက်ကိုကြည့်လိုက်ပြီးဆိုရင်အဲ့ဒီအသက်ရှိတဲ့လူတယောက်မှာလာသည်မြင်နေသည်တွေကိုအစင်းလို့သုံးတယ်ကြားနေသည်တွေအကုန်လုံးကိုအတန်လို့သုံးတယ်ငွေးလို့ရတာနန်းလို့ရတာမှန်သည်ကိုအနံ့လို့သုံးတယ်ခြုံလိုက်ကြဆိုအစင်းအတန်အနတ်အရတာအတွေ့အထိဆိုတဲ့ဒီအားတွေကိုစာလို့ပြောရင်အာယုံလို့သုံးတယ်เนาะအတွေ့အထိအစင်းအတန်အနတ်အရတာအဲ့ဒီအာယုံတွေကိုလိုက်တည်တတ်တဲ့တဘာဝတက်ရှိတယောက်မှရှိလားမရှိဘူးလားကျမတန်တန်မှာကိုအစင်းကိုသိနိုင်တဲ့တဘာဝရှိလားအတန်ကိုကြားနိုင်တဲ့တဘာဝအနတ်ရှူနိုင်တဲ့တဘာဝအရတာစားနိုင်နေဒါကချိုးပါတယ်ချင်းပါတယ်ငမ်းပါတယ်ဆက်ပါတယ်တိတဲ့တဘာဝကျမမအောင်ရှိတယ်ဒါကပူပါတယ်ဒါကအေးပါတယ်ဒါကလှုပ်ရှားနေတယ်ဒါကထောက်တန်နေတယ်ဟထကမာတယ်ဟထကပြော့တယ်ဟထကကျဲနေဒါကနုညံ့နေခွဲခြားသိနိုင်တဲ့တဘာဝရောကျမဆိုတဲ့လူတယောက်မှာအဲ့ဒီတဘာဝမရှိဘူးလားကျမဆိုတဲ့လူတယောက်ဆိုတဲ့ကလူမာလည်းရှိတယ်မိန်းမမာလည်းမရှိဘူးလားတက်ရှိမှာရောခလေးလေးတယောက်မှာရောကြောင်တကောင်မှာရော ခွေးတကောင်မအောင်နဲ့တပားမအောင်ပုပ်ကိုတတ်တော့ဗေးရမစို့အဲ့ဒီလိုလာသည်များအစင်းအတအနံ့ရတာဆိုတဲ့အာယုံတွေကိုတိတတ်တဲ့တဘာဝတည်တကယ်ထင်ရှားမရှိဘူးလားအဲ့ဒီထင်ရှားရှိတဲ့တဘာဝကိုလေ့လာတော့မယ်လူတယောက်ပါယောက်ျားတယောက်ပါငါမှညမှမင်းမှသူမှယူမှအိုင်မှကြိုက်တာပြောပြီးတော့အဲ့ဒီလိုအာယုံကိုတိတတ်တဲ့တဘာဝတည်လူဆိုတဲ့မိမတယောက်ရဲ့တန်တန်မှထင်ရှားရှိလားမရှိဘူးလားတကယ်ထင်ရှားရှိတယ်အဲ့ဒီထင်ရှားရှိတဲ့တဘာဝတွေဘာလဲလို့စကြည့်လိုက်တော့အာယုံကိုသိတဲ့တဘာဝကိုစိတ်လို့ခေါ်တယ်ဟုတ်ပြီနော်စိတ်လို့ခေါ်တယ်ကျမမှာစိတ်ရှိလို့ဒါလေမြင်တာကိုလည်းမသိနိုင်ဘူးလားကြားတဲ့အတန်တွေကသိနိုင်တယ်ရှုလိုက်တဲ့အနံ့တွေလည်းသိနိုင်တယ်ကျမမှာစိတ်ရှိတဲ့အတွက်ကြောင့်သိတယ်လို့ဓမ္မမိတ်ဆွေများရောရှိလားရှိတယ်သေသွားတဲ့လူတယောက်မစိတ်ရှိလားမရှိတော့တဲ့အတွက်ကြောင့်တေသွားတဲ့လူတယောက်ဒီအစင်းလဲမမြင်နိုင်တော့ဘူးဟုတ်ပြီနော်ဘေးမှာသားတွေသမီးတွေဘလောက်ရှိရှိမြင်နိုင်သေးလားမျက်စိရှိတယ်မမြင်တော့ဘူးနားရှိတယ်ကြားသေးလားဘာကြောင့်လဲစိတ်မှမရှိတော့တေသွားတဲ့လူတယောက်မှာစိတ်မရှိတော့ဘူးတမဲ့မှာစိတ်မရှိဘူးတမဲ့ဆိုတာနှစ်စားရှိမယ်အသက်ရှိရာကနေမဲ့သွားရင်လဲတမဲ့သက်ရှိရာကမဲ့တာကြတော့အရက်စကားနဲ့သေးတဲ့သုံးတာပေါ့ငကိုတဲကအသက်လုံးဝမရှိတဲ့အရာဝတ္ထုကိုလည်းတတ်မဲ့လို့မခေါ်ဘူးလားဒါကြောင့်တတ်မဲ့ဟေးလို့ပြောရင်နှစ်စားအသက်ရှိရာကနေမဲ့ရည်လဲတမဲ့ဟုတ်ပြီနော်လုံးဝအသက်မရှိရင်လဲတတ်မဲ့တို့မှာအစင်းအတန်အနံ့အရသာအတွေ့အထိတွေကိုသိနိုင်စွမ်းသောစိတ်မရှိဘူးဟုတ်ပြီနော်တတ်ရှိတွေမှာရှိလားရှိတဲ့အတွက်ကြောင့်လူတတ်ရှိမှာရောစိတ်ရှိလားခွေးသက်ရှိမှာရောယောက်ျားသက်ရှိမိန်းမသက်ရှိရောရှိတယ်လို့နတ်သက်ရှိရောမြန်မာသက်ရှိရောဟောဒါဆိုရင်လူနဲ့မြန်မာခွေးကြောင်ကျက်ကျိတ်တဲ့နမဲတွေဘလို့သုံးသုံးတကယ်ထင်ရှားရှိတယ်သက်ရှိဟဲ့ဆိုရင်အာယုံကိုသိနိုင်စွမ်းသောစိတ်ရှိသည်ရှင်းတယ်နော်အဲ့ဒါဒီပြောင်းလဲလားလူမှရှိတဲ့စိတ်ကလည်းဘာလုံးလဲအာယုံကိုသိမှာပဲနတ်မှရှိတဲ့စိတ်ကရောအာယုံသိမှာပဲခွေးမှရှိတဲ့စိတ်ကရောဒါကြောင့်ခွေးလေးတကောင်လူဟာလားအစင်းတစ်ခုမြင်လိုက်တာနဲ့ဒါဒီငါထမင်းကျွေးတယ်ထမင်းရှင်လို့ရော तू မသိဘူးလားသူ့ကိုလက်ဖြောက်ကလေးတီးပြီးခေါ်လိုက်အမီးလေးနဲ့ပြီးတော့မလာဘူးလားသူ့ကိုဒုံဆွဲလိုက်ရင် तू ကလည်းဟဲဆိုသွားဖြဲပြီးတော့မလာဘူးလားသူ့ကိုရိုက်ဘူးလေဆိုပြေးကြိုက်မှာပေါ့ဒါပါသိနေလို့လေအာယုံကိုသိတဲ့တဘာဝခွေးမှလည်းရှိတယ်အဲ့ဒါစိတ်ရှိလို့ပဲအဲ့ဒီစိတ်တွေကိုကောင်းတဲ့စိတ်တွေမကောင်းတဲ့စိတ်တွေဖြစ်အောင်ချေလဲတဲ့တဘာဝကျမတို့မှာရောမရှိနိုင်ဘူးလားအာယုံကိုသိတဲ့စိတ်ပဲခုမှမဆိုပါဘူးခုဓမ္မမိတ်ဆွေတို့ကျမတို့ခုမြင်နေတယ်မြင်တဲ့စိတ်ကလေးမရှိဘူးလားစာလို့ပြောရင်မြင်သေးစိတ်ရှိတယ်ပေါ့ကြားတဲ့အတန်တွေရောမသိဘူးလားကြာတိစိတ်လည်းရှိသဘောအဲ့ဒီကြာတိစိတ်မှာမှဒါတိအဘိဓမ္မာတရားတွေသင်နေတဲ့အတန်ပဲဟုတ်တယ်နော်အဲ့ဒီလိုတိတဲ့စိတ်ကလေးရောရှိလားအခုဒါဆရာမဒေါကင်လာတင်သင်နေတာပဲဒါမိမအတန်ပဲလို့အဲ့လိုခွဲခြားတိတဲ့စိတ်တွေရောမရှိဘူးလားတိတဲ့နေရာမှာအဲ့ဒီလိုခွဲခြားပြီးတော့မှတ်ပြီးတော့တိရင်အဲ့ဒါဒီတိညာသည်လို့ခေါ်တယ်ဒါသဘောတိအောင်ပြောပြတာအဲ့ဒီစိတ်ကလေးစီကြားတဲ့စိတ်ကနေမှတ်ထားလို့ဒါဆရာမဒေါကင်လာတင်သင်နေတယ်ပထမစားစွာကိုတင်တန်းလာစားဆိုဆံမဒေါခင်လာတင်လို့မတိထားဘူးဆံမတယောက်တင်တယ်လို့ပဲသိမယ်တင်နေတာဒီဘာအကြောင်းနေလဲအဘိဓမ္မာတမိုင်းကြောင်းအဘိဓမ္မာအကြောင်းအဲ့ဒီလိုတိပြီးတော့မှတ်နေတာတွေအကုန်လုံးဒီမှတ်သိစိတ်မှတ်သိစိတ်ရနေအခုငါတို့ကောင်းသောသဘောနဲ့တင်တာလားမကောင်းသောသဘောနဲ့တင်တယ်လားဆိုတာကိုဓမ္မမိတ်ဆွေတို့မသိဘူးလားကောင်းတဲ့သဘောနဲ့တင်တယ်လို့လည်းသိနေမယ်အခုတင်နေတာဒီအကျိုးလိုလားတဲ့စိတ်နဲ့တင်တာလားအကျိုးပျက်စီးလိုတဲ့စိတ်နဲ့တင်တာလားလို့ဓမ္မမိတ်ဆွေတို့မခွဲသိဘူးလားခွဲသိတယ်အဲ့ဒီလိုသိတာလေအဲ့ဒါသိအောင်ခွဲခြားပေးတာလေအဲ့ဒါစေတသိက်ရဲ့အလို့ဟုတ်ပြီနော်ဒါကြောင့်အစင်းတစ်ခုကိုမြင်လိုက်တာနဲ့အစင်းကြီးတူတူမျက်စွာပြားအစင်းလို့သိလိုက်တာနဲ့လဲအုပ်ချီတဲ့စိတ်ဖြစ်သွားတယ်ဟုတ်ပြီနော်ဟာဒါဒီလှပတဲ့မော်ဒယ်ကလေးပဲလို့မြင်လိုက်တာနဲ့ကြည်ညိုတဲ့စိတ်ဖြစ်လားနှစ်သက်တဲ့စိတ်ဖြစ်လားမြင်နာချင်းတူတူကြည်ညိုတဲ့စိတ်နှစ်သက်တဲ့စိတ်ကွဲမသွားဘူးလားနှစ်သက်တဲ့စိတ်ဆိုစာလို့ပြောရင်လောဘပဲကြည်ညိုတဲ့စိတ်ဆိုစာလို့ပြောရင်ကုသိုလ်ပဲဒါဆိုရင်အကုသိုလ်ကုသိုလ်ရောမကွဲသွားဘူးလားဒါကြောင့်စိတ်တွေကိုကုသိုလ်စိတ်အကုသိုလ်စိတ်မကောင်းတဲ့စိတ်ကောင်းတဲ့စိတ်ကွဲပြောင်းလို့တဲ့တဘာဝကိုကျမမှလည်းထင်ရှားရှိသလားဓမ္မမိတ်ဆွေများမှအဲ့ဒီသဘောရှိသလားလိုချင်စရာတွေ့ရင်လိုချင်စရာအာယုံတွေ့ရင်လိုချင်တတ်တဲ့တဘာဝရှိရလား ရှိတယ်နော်ဟာလာကျမမာကိုလိုချင်စရာတွေ့လိုချင်တတ်တဲ့တဘာဝခလေးသေးသေးလေးကရောသူ့ထွာနဲ့သူလိုချင်စရာတွေ့လိုချင်တတ်တဲ့တဘာဝရှိလားခလေးတို့တဘာဝကြတော့အယုတ်ကလေးတွေအကောင်ကလေးတွေကြိုက်မှာပေါ့မိမလှလှလေးတွေယောက်ျားလှလှခလေးကမကြိုက်တတ်သေးဘူးသူကြိုက်မှာအယုတ်ကလေးကြိုက်မှာပေါ့အရွယ်လေးရောက်လာတော့အယုတ်တဲ့စာရေးတက်ရှိလူကိုမှမနှစ်သက်လာအောင်လားအဲ့ဒီနှစ်သက်တာရောရှိလားခွေးလေးမှာရောရှိလားခွေးလေခွေးရဲ့တဘာဝတေးသေးလေးဆိုအစားစားဖို့ကစားဖို့ပဲကြည့်မှာပေါ့သူလဲခွေးအရွယ်ရောက်လာရင်ရောသူကကစားတာစားတာတွေမကောက်ခွေးမလေးကြိုက်မလားလူမလေးကြိုက်မလားတဘောပြောပြတာမရှိဘူးလားဟာသူ့မှာလဲကြိုက်စရာတွေ့ကြိုက်တတ်တဲ့တဘာဝရှိတယ်လို့ကြိုက်เสียမတွေ့ဘူးသူအန်ဒီရပြုတ်မယ်ဆိုရင်မကြိုက်တဲ့တဘာဝရောကြိုက်တာကိုစာလို့ပြောရင်လောဘမကြိုက်တာကိုစာလို့ပြောရင်ဒေါသဟုတ်တယ်လားကို့အစာကို့အယိုးလာပြီးသူများဆိုရင် तू ကလည်းကြိုက်လားမကြိုက်ဘူးပေးကြိုက်လားမင်းတစ်ဖက်ငါတစ်ဖက်အမဲယိုးတစ်ခုဒူဒူကြိုက်အောင်ရှိသလားခွေးကလည်းသူ့အမဲယိုးလေးရလိုက်ဖွဲ့ပြီးကြောင်နဲ့သွားစားလားလာကြရေးတငယ်ချင်းတို့ဂုတ်ကြတို့အောင်းနဲ့တို့ရေးငါတို့အမဲယိုးတော့ရပြီဒူဒူကြိုက်မယ်လို့ရှိလားအမဲရိုးရရင်သူတယောက်တည်းကြောင်နဲ့သွားပြီးတော့တကောင်နဲ့မစားဘူးလားသူဘိုက်ဝရင်မလုပ်လဲကျွင်းတူးပြီးတော့မြှုပ်ထားတယ်နောက်ဘိုက်ဆိုင်စားဖို့ခွေးမှလည်းတွန့်တူနှမျောတာမရှိဘူးလားကျမတို့ရောကျမတို့ရောဟောဒါတဘာဝပမတ်ဆိုတာပြောင်းလဲခြင်းခွေးမှလည်းနှမျောတဲ့တွန့်တူတဲ့သဘောရှိတယ်လူမှရောနှမျောတွန့်တူခလေးတေးတေးလေးရောနှမျောတွန့်တူတာမရှိဘူးလားပြီးခဲ့တဲ့ဘက်ကပြောတော့မုံကြီးများရလာရင်သူ့မုံကြီးကိုလူတိုင်းကိုပေးလာပေးဘူးပေးဘူးသမီးလေးရဲ့ပေးပါဆိုတိတ်ချစ်တဲ့သူဆိုသူနည်းနည်းစဉ်းစားပြီးတော့ပေးတော့ဘာဖြစ်လဲတေးတေးလေးဖဲ့ပြီးတော့တုံတုံတုံတုံမပေးဘူးလားခလေးကတော့မုတ်တုံမှာပေါ့ဟုတ်လားကျမတို့အရွယ်ရောက်လာတဲ့လူတွေကမုတ်တော့တော့မတုံတော့တခြားနေရာတုံလားမတုံလားဟောအဲ့ဒီတဘာဝတိလောက်ပါပြီနော်ဘာတုံလဲဆိုတော့ဟုတ်လားပတ်စံလှူရင်တော့မှကျမအမြဲတမ်းပြောတယ်ပတ်စံအကြီးဖွင့်လိုက်တယ်ဟုတ်ပြီနော်ထောင်တန်ကြီးတွေ့တယ်တထောင်တန်လှူပြီလားတုံနေကြော်လိုက်တယ်900ရံတွေ့တယ်လှူပြီလားတုံသေးတယ်ကြော်ပြန်တယ်200ရံတွေ့ပြီလှူပြီလားမလှူသေးဘူးတုံညံတယ်ကြော်ပြန်ပြီ100ရံလှူသင့်တော့လှူသင့်တယ်သို့တော့ကြည့်လိုက်တော့90ရံရှိသေးတော့90ရံပဲရွေ့မသွားဘူးလား90ရံလှူမလားစဉ်းစားလှူသင့်ပါပြီခုခေတ်မှာတော့90ရတော့ဆို20ရံလေးတွေ့ပြန်တော့ကြော်လိုက်ပြန်တယ်20ရံတွေ့ပြန်တော့လှူပြီလားလှူပြီလားမလှူသေးဘူးလားအော်ကြော်လိုက်ပါအောင်ဘယ်တော့တန်ရှိသေး10တာကဲ10တယ်လောက်တော့ငါတို့အစင်တန်းနဲ့တော့လှူသေးမှာပြီပေါ့လေလှူပြန်တော့10တန်းအစ်စ်ချက်ချွတ်ရှိတယ်ဟောင်းဟောင်းဆုပ်ဆုပ်ရှိတယ်ဘယ်ရလို့လဲအဟောင်းဆုပ်အဆုပ်ဆုပ်ရွေးပြီးတော့လှူတယ်စဉ်းစားကြည့်ပေးတာတော့မှအကောင်းပေးတာလားမကောင်းပေးတာလားလိုချင်တာပေးတာလားမလိုချင်တာပေးတာအဲ့ဒါလေဓမ္မမိတ်ဆွေများတတဝါတိုင်းမှာထင်ရှားရှိလားမရှိဘူးလားဓမ္မမိတ်ဆွေများအဲ့ဒါစာလို့ပြောရင်မစ္စရိယလို့သုံးတယ်အဘိဓမ္မာလို့ပြောရင်မစ္စရိယเนาะသဘောတရားနဲ့ပြောရင်နှမျောတွန့်တူတယ်အဲ့ဒီသဘာဝတွေနဲ့ကျမတို့ရဲ့စိတ်တွေကိုကောင်းအောင်ဆိုးအောင်ချေလေတတ်တာလေးဒီတကယ်ထင်ရှားရှိတဲ့အတ္တကိုစေတသိက်လို့သုံးတယ်အဲ့ဒီသဘောတရားဒီကောင်းတာတွေဆိုးတာတွေစိတ်ကိုအမျိုးမျိုးချေလေတဲ့ဒီသဘောတရားတို့ဒီလူဆိုတဲ့တက်ရှိမှာရောရှိလားနတ်မာရောကလေးသေးသေးလေးမာရောအသက်ကြီးတော်တဲ့ဖိုးဖိုးဖွားဖွားတွေမာရောဟဲငါတို့ကလူကြီးတရားသမားဆိုတာမရှိဘူးလားတရားသမားလည်းရှိတာပဲတရားသမားလည်းတရားသမားအားလျော်ဆိုတာသူ့ဟာသူပဲအရွယ်နဲ့ပေါ်မူတည်ပြီးပြောင်းမသွားဘူးလားကလေးတော့ကမဟုတ်ဘူးမစ္စရိယနှမျောတယ်အရွယ်ရောက်လာတော့တငယ်ချင်းချင်းမစ္စရိယဟုတ်တယ်နော်ညီမာချင်းချင်းရောမစ္စရိယမရှိဘူးလားငါအမေဒါကငါအဖေမလူနဲ့မမေရသမီးချစ်ချစ်အဲမမကဘိုးဘက်သွားအဲဒီလိုတွေရောမရှိဘူးလားအတန်းနဲ့ကြတော့နေရာဦးတယ်ကိုယ်နေရာလာမထိုင်သူများထိုင်ကြိုက်လားအဲ့ဒါလဲမစ္စရိယဟုတ်တယ်လားဓမ္မမိတ်ဆွေများအကောင်းနေရာတွေယူကြတယ်နေရာဦးတာကအစဗစကားစီရောကိုယ်နေရာမဖယ်ပေးခြင်းအဲ့ဒါလေထီရှားရှိလားမရှိဘူးလားရှိပါတယ်နောက်ဆုံးယဟန်တန်ကဖြစ်အောင်တော့ဟဲ့လားဘလို့ပဲပြောပြောဒီတရားတွေဒီပုထုဇဉ်နဲ့ပဲမှာရှိပြီးသားအရိယာမဖြစ်သေးသမျှပုံကိုယ်တွေမှာလူမာရောနတ်မာရောဗြဟ္မာမာရောဘယ်ပုံကိုယ်ဘယ်တတ္တဝါမဆိုတကယ်ထင်ရှားရှိတဲ့အတွက်အဲ့ဒါပရမတ်ပါပဲသိထားရမယ်အဲ့တော့စေတသိက်